အရကတတ်တော့အေကင်းနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေချိန်မှာပဲရခိုင်ရိုးမအပေါ်ကစစ်ကောင်စီရဲ့မိုးတီတောင်စခန်းကိုမနေ့ကဇန်နဝါရီလ29ရက်နေ့ကအပြစ်သက်သိမ်းပိုက်နိုင်ခဲ့တဲ့အကြောင်းအရကတတ်တော်ကသတင်းထုတ်ပြန်ပါတယ်လက်နက်ခဲယံတချို့သိမ်းဆဲရမိခဲ့တယ်လို့စစ်ကောင်စီတပ်ကအလောင်းတချို့လည်းသိမ်းဆီးမိခဲ့တဲ့အကြောင်းသတင်းထုတ်ပြန်မိမဲ့အရေးအတွက်အသေးစိတ်ကိုတော့ဖော်ပြခြင်းမရှိပါဘူးရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့အေရဝတီတိုင်းမကွေးတိုင်းနဲ့ပဲခူးတိုင်းတွေမှာစစ်ကောင်စီနဲ့အရကတတ်တော်အေအေကြားဒီဒုတိယပတ်လောက်ကစပြီးနှစ်ဖက်အပြန်အလှန်ထိုးစစ်တွေကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အကြောင်းအရကတပ်တော်ကဖော်ပြထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့အေရဝတီတိုင်းအတွင်းစစ်ကောင်စီရဲ့အမှတ်263စခန်းကိုလည်းဇန်နဝါရီလ26ရက်နေ့ည9နာရီလောက်မှာအပြစ်သက်သိမ်းပိုက်နိုင်ခဲ့တယ်လို့အေအေကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်အမှတ်369စခန်းကိုတော့ပြီးခဲ့တဲ့ဇန်နဝါရီလနှစ်20ရက်နေ့ကလေးကအာရခတတ်တော်သိမ့်ပိုက်ခဲ့တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မြို့တော်စစ်တွေအနီးတစ်ပိုင်းမှာလည်းစီးရဲတင်းမာနေပြီးလက်နက်ကြီးနဲ့ drone sniper တွေနဲ့အပြန်အလှန်နေတိုင်းလိုလိုပစ်ခတ်မှုတွေရှိတယ်လို့ AA ကပြောပြထားပါတယ်။တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးတယ်လို့ VOA ကလည်းဖိကြားအတည်ပြုနိုင်ခြင်းမရှိသေးပါဘူး။